အမျိုးသားပညာရေးဥပဒေနဲ့ပတ်သက်တဲ့လှုပ်ရှားမှုတွေဆွေးနွေးပွဲတွေအပေါ်မှာလူတို့ရဲ့အာရုံအများအပြားရောက်လာတဲ့အချိန်နဲ့တပြိုင်နက် White Card လို့ခေါ်တဲ့ယာယီသက်သေကံလက်မှတ်ကင်ဆောင်ထားတဲ့သူတွေကိုမဲပေးခွင့်ပြုကြောင်းပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မှာဝေဖန်သံတွေကန့်ကွက်သံတွေလည်းထွက်ပေါ်လာပါတယ်။ဒါဟာအရှိန်ရလာနေပြီဖြစ်တဲ့အမျိုးသားပညာရေးလှုပ်ရှားမှုတွေအပေါ်မှာအာရုံပြောင်းသွားစေတဲ့ဆိုတဲ့သုံးသပ်ချက်နဲ့အမြင်တွေလည်းရှိနေပါတယ်။ဒီပေါ်မှာ NLD ပါတီရဲ့ဗိုလ်အုပ်မှုဆောင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးညာဝင်းကတော့အမျိုးသားပညာရေးဥပဒေနဲ့ပတ်သက်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကျောင်းသားနဲ့အတူအစိုးရကတွဲဆုံညှိနှိုင်းဖို့လိုတယ်လို့ White Card လို့ခေါ်တဲ့ပြဿနာကိုတော့လွှတ်တော်ရဲကနေပြင်ဆင်နိုင်ဖို့ကအဓိကဖြစ်တယ်လို့ထောက်ပြပါတယ်
။ကျောင်းသားလေးကပညာရေးဥပဒေပြင်ဆင်ရေးပဲ။ဥပဒေပြင်ဆင်ရေးကျောင်းသားတွေအကြောင်းစိုက်မမှန်တော့ဆိုလာတယ်။အစိုးရကမလုပ်။အဲ့တော့တကယ်တော့ကျွန်တော်အရင်ကလည်းပြောပါတယ်ဒါပြည်နိုင်ပြည်ရှင်းလို့ရှိရင်ဘာမှပြဿနာတက်ဆရာမရှိဘူး။ဒါပညာရေးကိုတောင်းသားတွေကလည်းကောင်းစီရင်လည်းတို့ကလည်းကောင်းစီရင်လည်းဆိုရင်စတဲ့အညီနိုင်ကြပါဌာနပြမှုတွေတောက်ဖြစ်လာပြီးပုံမှန်ရှိတယ်ဆိုတာပို့ပြီးတော့ခက်ခဲစေတာပေါ့ဒါတောင်းသားကိစ္စအခုနောက်ဆိုတဲ့ဒီပတ်သက်ကဘာဖြစ်လို့ပြဿနာဖြစ်လာလဲဆိုတော့ကျွန်တော်သိမသိဘူး။ဒီက2008ပတ်စုပုံစီလာဥပဒေရောရေးကောက်ပွဲဥပဒေရောအခုနောက်ဆုံးတဲ့ဥပဒေမှာလည်းပေါ်ကတိုင်းလူတွေမဲပေးခွင့်ရအရင်ထဲကပေးထားတယ်ဥပဒေမှာပေးထားတယ်ပေါ့အဲ့တော့ဥပဒေမှာပေးထားတယ်ဆိုရင်ဒီဟာကိုမကြိုက်ဘူးပြင်းပြင်းနဲ့ဆိုရင်ဥပဒေပြင်ဆင်ချက်လုပ်အောင်သူဥပဒေပြင်ဆင်ချက်မလုပ်ဘဲနဲ့မဲပေးခွင့်မပေးရဘူးသူတို့ပြောနေလို့တော့ဘာမှဖြစ်လာမှာမဟုတ်ဘူးအဲ့တော့ပြောတဲ့ပုံစံတွေကလည်းလွတ်တော်တွေကတချို့ပါတော့သူတို့ကိုယ်တိုင်လွတ်တော်မှာသင်ပြခွင့်ရှိနေကြပါလေအဲ့ဒါကိုလုပ်အောင်ပါအဲ့ဒါမလုပ်ဘဲတခြားအားတွေပြောနေကြတော့ကျွန်တော်လည်းသိနားမလဲတော့ဘူး
ဒါပေမဲ့ဝက်ကက်ကန်ဆောင်ထားတဲ့သူတွေကိုမဲပေးခွင့်ပေးလိုက်တာဟာနိုင်ငံရဲ့အကျိုးစီးပွားနဲ့ဓာတ်ရိုက်ပတ်သက်နေတယ်လို့ NTF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကမြင်ပါတယ်
။အဲဒါပေမဲ့တခုရှိတာကဒီမှာဝက်ကက်ပေါ်လာတဲ့အခါတော့လေဒီတော်စုတို့တော့ပဲသမလားတဝန်ထမ်းနဲ့ပတ်သက်ပြီးတော့ပြန်လဲပြင်ဆင်ထုတ်ပြန်တဲ့ဟာဖြစ်နေတဲ့အခါကျတော့ဟိုကျွန်တော်တို့အနေနဲ့ကလည်းကျွမ်းသာလှူရှားမှုတွေကိုအရှူသွားနေတဲ့ဟာကိုပဲလမ်းလွှဲခြင်းလို့လားဘာလားဆိုတာကျွန်တော်ကတော့ဒါနောက်မှစဉ်းစားရမယ့်ဟာလေအဲဒီဖက်ကစတိစားတော့မြို့သားနိုင်ငံရေးနဲ့တရားရေးပတ်သက်နေတယ်။နိုင်ငံရဲ့အမျိုးသားအကျိုးစီးပွားနောက်တကနိုင်ငံရဲ့လုံခြုံရေးပေါ့။အမျိုးသားအကျိုးစီးပွားအမျိုးသားလုံခြုံရေးဆိုတော့ကျွန်တော်တို့ဒီကြွားဝေးမဟုတ်ပါဘူး။ဒီကျွန်တော်တို့ဒီပြည်သူတွေရဲ့အကျိုးချအာဏာကိုဒီဘက်နဲ့ဒီဘက်မှာအခွင့်အရေးတွေကိုကျွန်တော်ကြွားဝေးတဲ့နေရာမှာတော့နိုင်ငံပါတီတွေကခြေတန်းထွက်ရမယ်ဆိုတဲ့ဟောသဘောထားရှိလို့ကျွန်တော်တို့ကဒီဖက်ကစတိစားမှာတော့ရက်နေလို့မရတော့ဘူးဆိုပြီးတော့ဖွဲ့ပြီးတော့ကျွန်တော်ပြောပြရတာဖြစ်ပါတယ်။
ဒီ White Card လို့ခေါ်တဲ့ယာယီတက်တေကံလက်မှတ်ကင်ဆောင်ထားတဲ့သူတွေကိုမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာ Shan SNLD ပါတီရဲ့အထွေထွေတင်ပြမှုအဆိုင်ညွှန်လွင်ကတော
့ White Card ကတော့တော်တော်လေးပြောများနေကြတယ်ကျွန်တော်တို့လည်းတော်တော်လေးစိတ်ပူတယ်ကျွန်တော်တို့အခုတကောင်စင်းကောက်လိုက်တော့ဒီနည်းနဲ့တိုင်းအားလုံးမှာလူကြီးယော့နေကြတယ်ဒါပေမဲ့ Shan ပြည်နယ်နဲ့ကချင်ပြည်နယ်ကျတော့တိုးနေတယ်ဆက်ပြည်နယ်လူတွေကယူရဘက်ကအများကြီးပဲထွက်ကြတယ်စစ်ဘေးရှောင်ပြီးတော့ပေါ့နော်ဒါပေမဲ့အခုလူကြီးစင်းကောက်လိုက်တော့အားနဲ့ရှစ်သိန်းပူနေ18သိန်းပေါ့နော်ပူနေကချင်မှာ10သိန်းတော့ပူနေအဲ့ဒီရကျွန်တော်တို့ကတော်လေးစိတ်ပူနေပြီလူကြီးလူတော်ကလည်းပြီးနေတာတော့ဒီရခိုင်ဘက်ကတိုးနေတဲ့ဟာပဲပြီးကြတော့ကျွန်တော်တို့ရှမ်းပြည်တို့ကချင်ပြည်နယ်တို့မှာကြတော့တိတ်တိတ်ပုံလေးတွေသူတော့အခုဒီ issue တက်လာတဲ့အခါကျတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်တော်လေးစိတ်ပူပါတယ
်နိုင်ငံမှာလက်တလောဖြစ်နေခဲ့တဲ့ပြဿနာတွေတဲကဆိုရင်တော့သတင်းတောက်ကိုပါကြီးတက်ခံရတဲ့ကိစ္စလက်ဗရောင်းတောင်ပြဿနာမပြေလည်သေးတဲ့ငြိမ်းချမ်းရေးကိစ္စတွေနဲ့အတူရှမ်းပြည်နယ်နဲ့ကချင်ပြည်နယ်အတွဲမှာတိုက်ပွဲတွေဖြစ်တာနောက်ဆုံးကချင်လောအားပေးဆရာမလေးနှုတ်အသက်ခံရတဲ့ကိစ္စတွေဟာခုပြီးတခုဇက်တိုက်ဆိုသလိုပေါ်လာတာဖြစ်ပါတယ်ဒီအပေါ်မှာလူတို့ဟာအခြေအနေမှန်အဖြေမှန်နဲ့အတူပြဿနာအမှန်ကိုမြင်နိုင်ဖို့လိုတယ်လို့ဦးညာဝင်းကဆိုပါတယ်
။အဲတော့ကျွန်တော်တို့လူတို့အနေနဲ့သတိထားမှာကိစ္စတစ်ခုဆိုတာပန်းပြီးလို့ပဲဖြစ်ဖြစ်မပန်းပြီးပဲနဲ့လည်းဖြစ်ဖြစ်ဖြစ်တတ်တာ။ကိစ္စတစ်ခုဖြစ်ပြီးဆိုရင်အဲ့ဒီဟာကိုဘလို့ဖြစ်ရှင်းတယ်လေ။ဘယ်တော့အလင်းညာခိုင်တွယ်လဲအဲ့ဒီပုံမှာကြည့်လေ။တကယ်လို့အလင်းညာမခိုင်တွယ်ဘူးဆိုရင်တော့ပြဿနာသေးသေးကကြီးသွားမယ်။အဲငကောကသူ့ဟာသူဖြစ်တဲ့ဟာကျွန်တော်တို့လုံတံပန်းပြီးလို့ဖြစ်သွားမယ်။အဲ့တော့ကျွန်တော်တို့ကဒီလူတွေကပြေဖို့ကအနေအမြန်အရေးယူသင့်တာအရေးယူတိုက်တာကိုတကယ်လုပ်ကြလားမလုပ်ကြလားမလုပ်ဘူးဆိုရင်တော့အဲ့ဒီမလုပ်တဲ့လူတွေမှာအလုံးအတွက်တာဝန်ရှိလာကြမယ်လို့ကျွန်တော်အဲ့လိုပြောချင်
တယ် NLD ပါတီရဲ့ဗိုလ်အလုံးမှုဆောင်ဖွဲ့ဝင်ဦးညာဝင်းပါရှင်တကယ်တော့မြန်မာနိုင်ငံဟာအခု2015ခုနှစ်ထဲမှာအထွေထွေရွေးကောက်ပွဲကြီးကျင်းပမှာမို့အရေးကြီးတဲ့နှစ်တစ်နှစ်ဖြစ်သလိုရွေးကောက်ပွဲနှစ်လို့လည်းဆိုရမှာပါဒီလိုအရေးကြီးတဲ့အချိန်မှာပြဿနာတွေဇက်တိုက်ပေါ်လာတဲ့အပေါ်မှာလူတို့ဟာဖွဲ့စည်းပုံပြင်ဆင်ရေးနဲ့အတူရွေးကောက်ပွဲတွေအပေါ်မှာအာရုံမလျော့သွားဖို့လိုတယ်လို့ NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကထောက်ပြပါတယ်
။ကိုပိုင်ကြီးကစားတော့မမျှော်လင့်မဲ့ပေါ်လာတဲ့ဒါကျွန်တော်တို့နောက်ကွယ်မှာဖြစ်နေတဲ့ဒီမကန်ကျင့်သုံးမှုတွေ ရက်ချက်မှုကိုရတယ်။ဒါပေမဲ့တော့ကိစ္စကတော့အစလေးကလေဝကြီးကိုအင်းရှင်စနစ်နဲ့ကျင်းသုံးပြီးတော့အခုအစိုးရအင်းရှင်စနစ်ကိုကူးပြောင်းဆောင်ရွက်နေရင်းရဲ့လက်ခဏာပဲလေ။ပြည်သူတွေအကျိုးစီးပွားကိုတက်ထီမသွားပဲနဲ့လူတစုလူအုပ်စုတစုရဲ့ဒီလေဝကြီးအုပ်စုလေဝကြီးအုပ်စီးပွားရေးစနစ်ကိုဆက်ပြီးတည်ဆောင်နေအားအကျိုးဆက်ကိုခံစားရတာပါပဲ။ဒီကောက်ဘွဲကတော့ဖြတ်သန်းရမှာပဲ။နောက်ဖြတ်သန်းမှုလည်းပြည်သူတွေလိုလားမှာမဲနဲ့ထည့်ကြမှာပဲ။အချိန်အုပ်တွေကပြင်းနေမှာပါပဲ။ဒါပေမဲ့တိုင်ပင်ကတော့ကျွန်တော်တို့မပြောလို့မရဘူးပေါ့ဗျာ။ချက်ချင်းပြီးမလား။တုံဆိုင်တုံဆိုင်ပြီးမလားနောက်ဆန်ကကြုံမှာပြီးမလားဆိုတော့သူတို့ပြည့်ချင်မှုပေါ်မူကြည့်ပါတယ
် NDF ပါတီရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေပါရှင်ရှမ်း SNLD ပါတီရဲ့အထွေထွေတွင်ရမှုဦးဆိုင်ညွတ်လွင်ကတော့
အာရောရောရောရောတာပေါ့ဗျာဒါပေမဲ့ကျွန်တော်တို့ကတော့ပန်းနိုင်ကိုညစ်ချင်မှပြတ်ဖို့လူတယ်လीနော်ကိုလှုပ်ရမယ်လို့ဆိုတော့လည်းထလုံနေမှာပါဒါရီကအချင်းအခါလျောက်ပေါ့နော်တိုက်ဆိုင်မှုရှိတာလားမသိဘူးပေါ့နော်ပေါ်ပေါ်လာတဲ့ဥစ္စာလေဒီလိုအချင်းတို့ဒီလိုပေါ်ပေါ်လာတယ်လीအလုံးအကျလို့အဓိကကဒီကဥပဒေတည်စေဖြစ်တယ်ဖက်ဒရယ်ပြည်ထောင်စုထူထောင်ရေးဖြစ်တယ်ဒီမိုကရေစီနိုင်ငံရေးစနစ်ကဘို့ဖြစ်တယ်ဒါတွေကအဓိကသိချင်မပြရမယ့်ကိစ္စတွေပါဘူးဓာတ်ပေါ်ဖြစ်တဲ့ကိစ္စတွေကိုလို့ရှိလက်လီရှိရမယ်လို့တော့မဆိုလို့ဘူးဒီဟာတွေကိုတော့ရှင်းရမယ်သို့တော်လည်းပဲအဓိကနဲ့တာမညကျွန်တော်တို့ခွဲခြားပြီးတော့ပြီးဖို့လိုပါတယ်
ဒါကတော့လက်ရှိမြန်မာနိုင်ငံအတွင်းမှာကြုံနေရတဲ့နိုင်ငံရေးအခြေအနေတချို့ပေါ်မှာနိုင်ငံရေးပါတီခေါင်းဆောင်၃ဦးရဲ့အမြင်နဲ့သုံးသပ်ချက်တွေကိုနှာစင်ခဲ့ရတာပါရှင်မြန်မာနိုင်ငံထဲမှာအခုရေးတကြီးလိုအပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးတိုင်းရင်းသားတွေနဲ့အတူအပြည့်အခက်ရပ်ဆဲရေးဆိုတဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ပြည်ထောင်စုလွှတ်တော်က၆ပွင့်ဆိုင်တွဲဆုံဆွေးနွေးရေးဆိုတာကိုတောင်းဆိုထားပြီးမဲ၆ပွင့်ဆိုင်တွဲဆုံဆွေးနွေးရေးဆိုတာမဖြစ်လာသေးတယ်လို့အစိုးရကလုပ်ခဲ့တဲ့၁၄ဦး၄၈ဦးစတဲ့တွဲဆုံဆွေးနွေးမှုတွေကလည်းနိုင်ငံအတွက်ဖြေရှင်းရမယ့်ရလက်ကောင်းတွေထွက်လာတာမရှိသေးဘူးဆိုတဲ့ဝေဖန်သုံးသပ်ချက်တွေလည်းရှိနေပါတယ်ရှင်